ဂျပန်နိုင်ငံကမှာတော့ဒီ JL ၄ချောင်းလိုက်စိုက်ပါတိုက်ခတ်ခံရတော့ဒီကနေ့ကြာသပတေးနေ့မှာဒီလင်းခီးစင်တချို့အကြံကြားခဲ့ပါတယ်ဒေသဆန်တော်ချိန်မနေ့9နာရီခွဲလောက်မှာစပြီးတော့တိုက်ခိုက်ခံရပုံရကြောင်းနဲ့တနင်္လာလောက်အကြာမှာတော့ပြဿနာဘာကြောင့်ဖြစ်တယ်လဲဆိုတာသိရှိလို့ဖြေရှင်းထိုင်ခဲ့တယ်လို့ JL ၄ချောင်းလိုက်ကပြောပါတယ်စိုက်ဘာတိုက်ခိုက်မှုကြောင့်ဒီအသေးချာအလုံးမလုံးတော့တဲ့ရောက်တာကိုပိတ်လိုက်ရတဲ့အတွက်ဒီနေ့ထွက်မဲ့လေယာဉ်ခီးစင်တွေအတွက်လက်မှတ်အကြောင်းတွေကိုလည်းရပ်ဆိုင်းခဲ့ရပါတယ်။ဂျပန်နိုင်ငံကနောက်ထပ်အကြီးဆုံးလေကြောင်းလိုင်းကြီးဖြစ်တဲ့ ANA ကတော့သူတို့စနစ်တွေတိုက်ခိုက်ခံရတဲ့လက္ခဏာမတွေ့ရဘူးလို့ပြောပါတယ်။လေကြောင်းလိုင်းရဲ့တက်တာတွေမှာအပ်တဲ့စနစ်မှာပြဿနာဖြစ်တဲ့အတွက်ဒီဂျပန်လေစိတ်တွေတော်တော်များများမှာပြည်တွင်းပြည်ပခီးစင်တွေနှောင့်နှေးခဲ့တာကလွဲလို့ကြီးကြီးကျယ်ကျယ်ပြဿနာဖြစ်တယ်ဆိုတဲ့သတင်းတော့မရဘူးလို့ဂျပန်သတင်းဌာန NHK ကပြောပါတယ်ရှင်။